တရုတ်နိုင်ငံမှာခရစ်ယာန်ဖုံးတော်ကြီးတွေနဲ့တရားဟောဆရာတွေကိုပုပ်ယဟန်မင်းအတိအမှန်မပြုတဲ့တရုတ်ဆိုရကအားပေးထောက်ခံထားတဲ့ခရစ်ယာန်ဖျားเจ้าကိုတရုတ်ဆိုရကနေပြီးတော့အတင်းအဓမ္မတက်ရောက်ခိုင်းတာတွေကိုဗက်တီကန်ကဝေဖန်ရှုတ်ချလိုက်ပါတယ်။တောက်ကြနေကထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာတရုတ်နိုင်ငံဟာလက်မခံနိုင်စရာရန်လိုတဲ့လုပ်ရမျိုးလုပ်နေပြီးတော့တရုတ်ဆိုရနဲ့ပုပ်ယဟန်မင်းတို့အကြားကယုံကြည်မှုကိုပြတ်ပြားစေတယ်လို့ဗက်တီကန်ကစွပ်စွဲပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဘေကျင်းမြို့မှာတရုတ်ကက်သလစ်ဘာသာဝင်ကိုယ်စားလှယ်အစည်းအရုံးကသုံးရက်ကြာအစည်းအဝေးကျင်းပပြီးအကြီးအကဲဘာသာရေးခေါင်းဆောင်တွေရွေးချယ်ခဲ့တဲ့ကိစ္စဟာတကယ့်ကိုစိတ်မကောင်းစရာပဲလို့လည်းဗက်တီကန်ကထုတ်ဖော်ပြောဆိုခဲ့ပါတယ်။ခရီးယန်ဖုံးတော်ကြီးတွေနဲ့တရားဟောဆရာအများပြဟာအဲ့ဒီစည်းဝေးကိုအတင်းအာဓမတက်ရောက်ခိုင်းတာခံခဲ့ရပြီးတော့အဲ့ဒီလိုလှုပ်တာဟာလူခွေရေးချိုးဖောက်တာဖြစ်တယ်။တရုတ်နိုင်ငံရဲ့အားနည်းချက်ကိုထုတ်ဖော်ပြသရာရောက်တယ်လို့လည်းဗက်တီကန်ကပြောပါတယ်။တရုတ်ဆိုရအပိထောက်ခံမှုနဲ့တီထောင်ထားတဲ့ဖျားเจ้าကပုတ်ဟမ်မီကြီးရဲ့ဩဇာအာဏာကိုအတိအမှတ်ပြုခြင်းမရှိပါဘူးရှင်။